ပါကစ္စတန်နိုင်ငံမှာစနေနေ့လွှတ်တော်ရွေးကောက်ပွဲတွေမှာအနိုင်ရသွားတဲ့ပါတီရဲ့ခေါင်းဆောင်ဝန်ကြီးချုပ်သစ်ဖြစ်လာမဲ့ပုံရသူနဝတ်ရှာရစ်ကိုအမေရိကန်သမ္မတဘရက်အိုဘားမားကတယ်လီဖုန်းနဲ့လှမ်းဆက်သွယ်ပြီးတော့အုံပြုစကားပြောကြားခဲ့ပါတယ်။အမေရိကန်နဲ့ပါကစ္စတန်ဟာဟိုးအရင်ကတည်းကအတူလက်တွဲအလုပ်လုပ်လာတဲ့သမိုင်းရှိပြီးတော့ပါကစ္စတန်အစိုးရသစ်နဲ့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်သွားလိုတယ်လို့သမ္မတအိုဘားမားကပြောခဲ့တဲ့အကြောင်းအင်ပြူတော်ပြောခွင့်ရသူဂျေးဂါနီကပြောပြပါတယ်။အစွန်ရောက်သမားတွေရဲ့နှောက်ယှက်မှုတွေရှိပေမဲ့လူအများအပြားလာရောက်မဲပေးကြတဲ့အပေါ်မှာလည်းချီးကျူးပြောခဲ့တယ်လို့ဆိုပါတယ်။မဲရလတ်အားလုံးနှီးပါရေတွက်ပြီးချိန်အင်္ဂါနေ့တုန်းကတရားဝင်မဲရလတ်တွေအရမစ္စတာရှရစ်ရဲ့ပါကစ္စတန်မွတ်စလင်လီဂ်ပါတီကလွှတ်တော်မှာအမတ်နေရာအများစုအနိုင်ရခဲ့ပါတယ်။လွှတ်တော်အမတ်နေရာ182နေရာအတွက်သူ့ရဲ့ပါတီက123ပါတီအနိုင်ရပါတယ်။လက်ရှိအာဏာရပါကစ္စတန်ပီပယ်စ်ပါတီကတော့အမတ်နေရာ32နေရာရပြီးတော့ခရစ်ကက်အားကစားသမားအကျော်မော်အီမရန်ခမ်းရဲ့ပါတီကတော့26နေရာအနိုင်ရပါတယ်ရှင်။